ရခိုင်ပြည်နယ်ကပြည်ခရိုင်နယ်ဆက်နယ်ပြီးတော့ပိတ်ဆို့တန်းခတ်မှုတွေအပါအဝင်နိုင်ငံတကာအတွင်ကူးပြားရေးလုပ်ငန်းတွေကိုမထိခိုက်ဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံအတွင်ကူးပြားရေးလုပ်ငန်းချုပ်ဖောက်မှုတွေမှာတာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာလုံခြုံရေးအရာရှိကြီးခုနှစ်ယောက်ကိုဥရောပသမဂ္ဂ EU
နဲ့ကနေဒါနိုင်ငံတွေကဓာတ်ကမ္ဘုတ်တွေထားမှတ်လိုက်တဲ့အကြောင်းကြေညာခဲ့ပြီးတဲ့နောက်မှာပဲမြန်မာဆွေးရကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားရဲ့မဆူမောင်ကပြောပြပေးပါလိမ့်မယ်။ ဟုတ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲပဋိပက္ခရီကြောင့်အိမ်အင်းဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူသိန်းနဲ့ချီထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့အပေါ်တာဝန်ရှိသူတွေအဖြစ်မြန်မာလုံခြုံရေးတပ်ဖွဲ့ကအရာရှိကြီးခုနှစ်ဦးကို
ညီမနိုင်ငံကိုစံရှင်လုပ်မယ်ဘယ်လိုမျိုးရည်ရည်ဓာတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကညီမတွေပြည်သူလူထုရဲ့လူမှုဘဝကိုမထိခိုက်ဖို့လိုတယ်။အမှန်ညီမနိုင်ငံကမြို့သားတွေနဲ့ပြည်နယ်တွေနဲ့ကျွန်တော်ညီငယ်ရေးလုပ်ငန်းတွေမထိခိုက်ဖို့လိုတယ်။ညီမတို့အချက်ကကျွန်တော်နိုင်ငံဒီမိုကရေစီတည်ယူပြောင်းရေးကိုမထိခိုက်ဖို့လိုတယ်။ဒီချက်တွေကကျွန်တော်ဟိုဒီလေးန
မကျူးလွန်တဲ့လူခွေချိုးဖောက်မှုတွေကြောင့်မြမစစ်တပ်နေသားဆောင်တပ်နဲ့ရဲတပ်ဖွဲ့ကအရာရှိ9ယောက်ကိုပြည်ဝင်ခွင့်ပိတ်ပင်တာပိုင်ဆိုင်မှုတွေထိန်းချုပ်တာအပါအဝင်ပြစ်မှတ်ထားဒဏ်ခတ်အရေးယူလိုက်ကြောင်းမနေ့တုန်းကကြေညာခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုပြီးခဲ့တဲ့နှစ်ဩဂုတ်လတည်းစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုလိုက်လံနှိမ်နင်းတဲ့စစ်စင်ရေးတွေအတွေ့လူခွေချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်အထိရောက်ခဲ့ကြောင်းလဲနိုင်ငံတကာအသိုင်းအဝိုင်းကစွပ်စွဲထားပါတယ်မြန်မာစစ်တပ်နဲ့အစိုးရဘက်ကတော့နိုင်ငံတကာကစွပ်စွဲနေတဲ့အဆင့်အထိလူခွေချိုးဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူခဲ့တာရှိကြောင်းပြောဆိုထားပါတယ်လူခွေချိုးဖောက်မှုစွပ်စွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့မြန်မာအစိုးရဘက်ကကြိုးပမ်းမှုတွေရှိနေကြောင်းနဲ့နိုင်ငံတကာရဲ့စွပ်စွဲမှုတွေကလည်းအထောက်အထားခိုင်ခိုင်လုံလုံပြသနိုင်မှုလိုအပ်ကြောင်းမနေ့ကတန်ခတ်မှုတွေအပေါ်တုံ့ပြန်ရမှာဥဇော်ထေးကအခုလိုပြောပါတယ်
မြန်မာနိုင်ငံဆိုရအနေနဲ့ဒီချိုးဖောက်မှုတွေကိုမျက်စိတုံးမြင်နေနေခြင်းမရှိအမှတ်တကျကမျက်စိတုံးမြင်နေနေတာမရှိမြန်မာနိုင်ငံကဒီဟာတွေကိုကျွန်တော်တို့မတိကျကြုံပြုပြစ်လူပြစ်နေတာမရှိနံပါတ်3ချက်ကချိုးဖောက်မှုတွေရှိတယ်အမှန်နဲ့ဆိုရင်ကျွန်တော်တို့ကဥပဒေနဲ့ညီတိရောက်အရေးကြီးမယ်ဆိုတာပြောထားတာအဲ့ဒီချက်တိုင်းမှာကျွန်တော်ကဆောင်ရွက်နေတာအဲ့လိုမျိုးတောင်းဆန်းမှုတောင်းယူမှုနဲ့ပတ်သက်လို့ဒီလိုချိုးဖောက်မှုရှိတယ်ဆိုတဲ့စိုးစိုးကြက်ကြက်တွေကကျွန်တော်တို့ကအများကြီးရှိတယ်အများကြီးတော့လည်းပဲဒီဟာတွေကိုစစ်ပစ်လိုက်တဲ့အခါမှာဟိုကျွန်တော်တို့အဓိကတော့နမတိချက်အာသာပေါ့နော်အာသာအကြံဖက်အဖွဲ့ကြီးဆောင်းရောက်ကြောင်းဖွဲ့ကြီးတွေကစိုက်လို့ဒီကဒနာကြီးဖြစ်လာတယ်ဒါကိုနိုင်ငံတကာကသတိပြုဖို့လိုတယ်ဒါကြီးရဲ့ပြဿနာတွေရဲ့အဓိကဟိုပရိုဂရမ်မိတ်ကပြဿနာတွေခံပြီးရတာအာသာဆောင်းရောက်ကြောင်းဖက်အဖွဲ့ဖြစ်တယ်ဆိုတာသတိထားဖို့လိုတယ
်မနေ့က EU နဲ့ကနေဒါနိုင်ငံတွေကအရေးယူဖို့ကြေညာလိုက်တဲ့အထဲမှာတော့ကာဝေးဝန်ကြီးဌာနအမှတ်3စစ်စင်ရေးအထူးအဖွဲ့မှုအဖြစ်2015ခုနှစ်ဩဂုတ်လကနေ2015ခုနှစ်နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုအဖြစ်2016ခုနှစ်အောက်တိုဘာကနေ2019ခုနှစ်နိုဝင်ဘာလအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်ဆိုနောက်ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးစစ်စင်ရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်ဆိုနောက်နေကြားစောင့်တက်ဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ရဲမှုချုပ်တူရစန်းလွင်နဲ့ရဲချုပ်တန့်စင်ဦးတို့ပါဝင်ကြပါတယ်။အဲ့ဒီထဲကမှဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောနဲ့ဗိုလ်ချုပ်မမောင်စိုးတို့ကိုတော့တာဝန်ကနေဖယ်ရှားထားကြောင်းမနေ့တုန်းကပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုအဖြစ်တာဝန်ယူခဲ့တဲ့ဗိုလ်ချုပ်မမောင်စိုးကိုတော့အမေရိကန်ပြည်ထောင်စုကလည်းပြီးခဲ့တဲ့နှစ်ကတည်းကတန်ခတ်အရေးယူထားတာဖြစ်ပါတယ်ရှင်
။မဆုမွန်တင်ဆက်ပေးထားတာဖြစ်ပါတယ်။